မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်အမေရိကန်နဲ့မြန်မာကုံတော်ရေးတိတိတသားကြဆင်သွားမယ်လို့ကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။မြန်မာစစ်တပ်ကနိုင်ငံရေးကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်စန့်ကျင်ကပ်ကွက်ထားတဲ့အမေရိကန်သမ္မတအိမ်မီရောကလည်းနိုင်ငံကုံတော်ရေးသဘောတူညီမှုကိုပြန်သုံးသပ်နေကြောင်းတင်းနှင်းလာနေမှာပြောပါတယ်
။ The United States, I should say, removed sanctions on Burma over the past decade based on progress toward democracy.
လွန်ခဲ့တဲ့ခြေစုံနှစ်အတွင်းမြန်မာဒီမိုကရေစီလုံခြုံရေးတိုးတက်လာတဲ့အတွက်အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေဖယ်ရှားပေးခဲ့ပါတယ်။အဲ့ဒီတိုးတက်မှုတွေနောက်ပြန်လှည့်သွားမယ်ဆိုရင်တော့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေနဲ့အခွင့်အာဏာကိုချက်ချင်းပြန်ပြီးတော့သုံးသပ်ရပါလိမ့်မယ်။ပြီးရင်တော့တင်းတော်တလို့ဆောင်ရွက်သွားမှာပါလို့အိမ်မီရောပြောခွင့်ရသူဂျန်ဆာကီကနိုင်စင်တင်စာရှင်းလင်းပွဲမှာပြောဆိုသွားတာပါ။2023ခုနှစ်ကစပြီးတော့မြန်မာနဲ့အမေရိကန်ကြားကုံတော်ရေးသဘောတူညီမှုနဲ့ပုံမှန်ချိတ်ဆက်ဆောင်ရွက်လာသလိုမြန်မာအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေအဆုံးသတ်သွားခဲ့တာပါအမေရိကန်စီးအင်းဘျူရိုအရနိုင်ငံကုံတွယ်မှုတန်ဖိုးက2019ခုနှစ်မှာဒေါ်လာ 1.2 ဘီလီယံရှိရာကနေ2020ခုနှစ်မှာတော့ 1.3 ဘီလီယံအထိတိုးလာတာပါအမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေကဖဏလုံငန်းအပေါ်အတော်တက်ရောက်မှုရှိလိမ့်မယ်လို့လည်း Reuters သတင်းကပြောပါတယ်မြန်မာနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်း47ရာခိုင်နှုန်းကအပုတ်အစားနဲ့ဖဏတွေဖြစ်တယ်လို့ S&P ကမ္ဘာကုန်သွယ်ရေးစည်းကွယ်သုတေသနဌာနကပြောပါတယ်မြန်မာနိုင်ငံကနေအမေရိကန်တို့ဝယ်ယူနေတဲ့အဝတ်အစားတွေထဲမှာ L.L. Bean, H&M နဲ့ Adidas တစ်စိတ်တွေလည်းပါဝင်တာဖြစ်ပါတယ်